ရှက်ထိုးစစ်ခင်ဗျာမြန်မာနိုင်ငံမှာဒီမိုကရေစီအင်အားစုတွေဆန့်ကျင်လှုပ်ရှားမှုကြောင့်စစ်ကောင်စီကတိုင်းပြည်ကိုအေးအေးချမ်းချမ်းဆက်လက်အုပ်ချုပ်ဖို့ခက်ခဲလိမ့်မယ်ဒါပေမဲ့ဒီမိုကရေစီအင်အားစုတွေကလည်းစစ်ကောင်စီကိုလုံအောင်ဖယ်ရှားပြီးတော့တိုင်းပြည်ကိုတစုတစည်းရဲအုပ်ချုပ်နိုင်ဖို့ဆိုတာစိန်ခေါ်မှုတွေအများကြီးရှိနေတယ်လို့ဒီနေ့အစောပိုင်းကရီရှက်ကပြောခဲ့ပါတယ်ဆိုတော့အခုအဲ့ဒီအချိန်လေးဘယ်လိုပြောင်းလဲသွားမလဲဆိုတာကျွန်တော်သိချင်ပါတယ်
You know I think what we can say is thatThe situation has probably surprised the military regime. I think they were expecting that resistance forces, particularly the groups in the central dry zone, would not be able to last.
Chinese စစ်ကောင်စီကိုအားအသင့်စီမယ်လို့ပြောနိုင်ပါတယ်။တော်လိုင်းရာစုတွေသူတို့ဖြင့်ပူပိုင်းဒေသကလှုပ်ရှားမှုတွေဟာဒီလောက်ထိတားရှိလိမ့်မယ်မဟုတ်ဘူးဆိုပြီးစစ်ကောင်စီကမျှော်လင့်ထားခဲ့ပါလိမ့်မယ်။တကယ်တော့ချောက်သွေးတဲ့မြေပြင်ဒေသမှာကုကံတက်ခတ်ဖို့ဆိုတော့တောတောင်ထူထပ်တဲ့ဒေသတွေမှာလို့မလွယ်ပါဘူးစစ်ကောင်စီကအရက်သားတွေအများပြားကိုပါထိခိုက်နေနိုင်စေတဲ့နည်းကိုသုံးလာပါတယ်အရက်သားတွေကိုဖမ်းဆီးတပ်ဖြတ်ရွာမီးရှို့စရီလောက်ပါတယ်ဒါပေမဲ့စစ်တပ်အတွက်အခက်ကြုံနေရစေပါအညာဒေသမှာအပြတ်သက်ထိုးစစ်ဆင်ရှင်းလင်းမဲ့အခြေအနေတွေမတွေ့ရသေးပါဘူးအင်အားစုပြုံသုံးပြီးမစွန့်စားကြင်လို့လည်းဖြစ်နိုင်ပါတယ်ဒီလိုစစ်တပ်ဘက်မှာအခက်ကြုံနေတယ်လို့တော်လိုင်းအင်အားစုတွေအတွက်လည်းလွယ်လွင်းတကူမဖြစ်နိုင်သေးပါဘူးချင်းချလာတဲ့နဲ့မြစိန်ခေါ်မှုတွေလည်းပုံများလာပါတယ်ရန်ပုံငွေပိုလိုအပ်လာသလိုထောက်ခံပံ့ပိုးမှုတွေလည်းပုံမှုပြီးတော့လိုအပ်လာပါတယ်ပြည်ပထောက်ခံမှုအားကောင်းစေဖြစ်ပေမဲ့အချင်းချလာရင်တော့အခက်ကြုံလာနိုင်ပါတယ
်ဟုတ်ကဲ့ဒါမှဒီဒီမိုကရေစီရေလှုပ်ရှားသူတချို့ကိုဖီရန်ပေးကွန်မြက်လိုက်တာနောက်ပြီးတော့ဗြိတိန်သံမဟောင်းဗစ်ကီဘိုမန်တို့ကိုထောင်ချလိုက်တာတွေနောက်ပိုင်းမှာနိုင်ငံတကာထောက်ခံမှုတွေနိုင်ငံရေးအရာစစ်တရေးအရာထောက်ခံမှုတွေပိုပြီးတော့ပြင်းထန်လာတာကိုတွေ့ရပါတယ်အဲ့ဒါတော့ထိရောက်မှုမရှိနိုင်ဘူးလား
Well I think the assistance from the international community has been rather limited of course expressing
ဒီနိုင်ငံကတိုင်ဝမ်ရဲ့ထောက်ခံမှုကတော့တော်လေးအကန့်အသတ်ရှိရလို့ကျွန်တော်ထင်ပါတယ်မှန်ပါတယ်အားပေးမှုတွေစစ်တရေးအရာထောက်ခံမှုတွေကိုတော့တွေ့နိုင်ပါတယ်ဒါပေမဲ့ဗန်နိုင်ငံကမှတွန်လိုင်းရေးရာစုတွေကိုလက်နက်ပံ့ပိုးတာမရှိသေးပါဘူး။ဒါအပြင်မြန်မာနိုင်ငံဟာကမ္ဘာ့ရဲ့ဦးစားပေးဒုတိယအဆင့်လောက်မှာပဲရှိနေပါတယ်။သူတို့ဖြင့်အနောက်နိုင်ငံတွေအတွက်ပါ။သူတို့ကယူကရိန်းနဲ့တခြားဒေသတွေကိုပို့ပြီးဦးစားပေးအလေးထားနေပါတယ်။အနောက်နိုင်ငံတွေရဲ့အဆင့်မြင့်ဦးစားပေးအဆင့်မှာရှိမနေတာမြန်မာနိုင်ငံအတွက်အထူးဝမ်းနည်းစရာကောင်းတဲ့ကိစ္စလို့ကျွန်တော်မြင်ပါတယ်။ဆိုတော့စစ်ကောင်စီကိုကြည့်ရင်လည်းနိုင်ငံတကာမှာပို့ပြီးတော့ဝိုင်းပယ်ခံနေရတဲ့အာဆီယံနောက်မှာပဲဖဲ့ချင်းလာနေပါတယ်။
အစစ်ကောင်စီဘက်ကိုကြည့်မယ်ဆိုရင်ရုရှားရဲ့ထောက်ခံမှုကဘလောက်အရေးပါလဲခင်ဗျာမကြသေးခင်ကရုရှားတမဒနဲ့စစ်ကောင်စီအကြီးအကဲတွေ့ဆုံတဲ့နေရာမှာကြီးလိုက်မယ်ဆိုရင်ဒါစီးပွားရေးလုံစာတခါနျူကလ িয়ার စွန့်ရင်စက်ရုံတောင်မှတိဆောက်ပေးမယ်စီးရေးအဖြစ်အခုကြီးပေးမယ်ဆိုတာတွေကြားလာရတယ်ဆိုတော့ဒီဟာတွေဟာစစ်ကောင်စီတက်ဘလောက်ထိအတက်စရာဖြစ်ပါသလဲစစ်ကောင်စီနဲ့ဒီမိုကရေစီအင်အားစုတွေရဲ့အပြိုင်ပွဲမှာအင်အားချိန်ခွင်ရှားစစ်ကောင်စီဘက်ကိုတဖက်ဆောင်နှင်းကြီးဖြစ်သွားနိုင်တဲ့အခြေအနေဖြစ်လာနိုင်ပါ
Well, I think Melnyk has very high expectations for what the Russia relationship can bring for him and his regime.
Russia နဲ့ဆန်ရီယာသူနဲ့သူစစ်ကောင်စီအတွက်ရလာမယ့်ထောက်ပံ့တွေကိုမင်းအောင်လဲတိတ်ကြီးကြီးကြီးမျှော်လင့်ထားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒါမှဖြစ်နိုင်လောက်မြန်မာရဲ့မျှော်လင့်ချက်သာဖြစ်ပါလိမ့်မယ်။သူဘလောက်ထိစိတ်လှုပ်ရှားတက်ကြွနေရဆိုတော့သူ့ကိုလမ်းမောထွက်အလံတွေဝေယမ်းပြီးကျုံနေတာကိုကြည့်ရင်သိနိုင်ပါတယ်။တကယ်တော့ဒါအလွန်ကျုံဖြစ်နေတာပါ။သူကစီဝိုင်းစီဝေးသွားတက်တာပါပူတင်နဲ့ပထမဆုံးတွေ့ရတဲ့သူ့ကိုစစ်ဖို့တရားလို့မဟုတ်ပဲနိုင်ငံအကြီးအကဲဖြစ်ပထမဆုံးအချိန်အတိမတ်ပြုလိုက်တယ်ဒါတော့သူတိတ်ပျော်သွားပုံရပါတယ်ဒါပေမဲ့ရုရှားကတိတ်အင်အားကြီးမှပြီးကမ္ဘာကလေးစားတဲ့နိုင်ငံကြီးတစ်ခုဖြစ်နေရင်တော့ဒါတမျိုးတစ်မျိုးဖြစ်ပါလိမ့်မယ်အခုတော့ရုရှားကအားပျော်နေပြီးတခါမှမကြုံစဘူးလားဘေးဖယ်ခံနေရတဲ့အခြေဖြစ်နေတယ်တော့သူနဲ့မဟာဗျူဟာဆက်ဆက်ရေးထူထောင်နိုင်တာဟာအဲ့လောက်တန်မိုးမရှိတော့ဘူးလို့ထင်ပါတယ်လနဲ့ကတော့ရနိုင်ပါသေးတယ်။တန်ငင်းတမန်ငင်းမှာတိတ်ပြီးတော့အေးမပါတော့ပါဘူး။ကုလသမဂ္ဂမှာသူတို့ကိုတတိမတ်ပြီးတော့ရုရှားကိုစစ်ကောင်စီကအားကိုးခြင်းပေမဲ့ရုရှားကဒီကိစ္စမှာမတက်ကြွပါဘူး။တရုတ်ကသာလွှတ်ထားသလိုပါပဲ။တရုတ်ကလည်းပြပြသားသားမရှိလို့စစ်ကောင်စီအတွက်စိတ်တန်းချာမဖြစ်နိုင်ပါဘူး။လနဲ့အရာစီးပွားရေးအရာထောက်ပံ့တဲ့နေရာမှာလည်းယူကရိန်းကြောင့်မနှဲရုံးကန်နေရတဲ့ရုရှားအနေနဲ့စစ်ကောင်စီကိုဘယ်ကူညီနိုင်မလဲကျွန်တော်တိတ်မထင်ပါဘူး။
ဒါအနောက်နိုင်ငံတွေအထူးသဖြင့်အမေရိကန်ပြည်ထောင်စုကိုကြည့်မယ်ဆိုရင်သူတို့ကရောဒီခုခံတွန်းလှန်နေတဲ့ဒီမိုကရေစီအင်အားစုတွေကိုဘာကြောင့်ရုပ်ပိုင်းအရဒါပြင်းပြင်းလင်းပြရင်လက်နက်အထောက်ပံ့မပေးနိုင်တာလေခင်ဗျာ။ဘာအခက်အခဲရှိနေလဲသူတို့ဘက်မှာနိုင်ငံတကာဆက်ဆံရေးကျင်းဝတ်တာ ethics တွေဘာတွေရှိနေသလား? Ukraine ကြောင့်သူတို့အရန်တက်တက်ကြွကြွထောက်ခံနေရတာတွေ့ရပါတယ
် Yeah, I mean the Ukraine situation and the Myanmar situation are very different, right? Ukraine is a war in Europe and bordering NATO countries.
Ukraine နဲ့မှာကချင်းရင်းသိပ်ခွာပါတယ် Ukraine စစ်ပွဲဟာဥရောပစစ်ပွဲဖြစ်ပါတယ် NATO ဖွဲ့နိုင်ငံတွေရဲ့အင်းနီးချင်းလည်းဖြစ်ပါတယ်ဒါကြောင့် NATO နိုင်ငံတွေရဲ့လုံခြုံရေးကိုတိုက်ရိုက်ချင်းချောက်နေတယ်လို့သူတို့ယူဆပါတယ်မြန်မာပြည်ထနာကြတော့အင်းနီးချင်းတရုတ်အိန္ဒိယထိုင်းဘင်္ဂလားဒေ့ရှ်ဗီနင်္ဂမအတိုက်ခံတွေကိုလက်နက်အင်အားပံ့ပိုးဖို့စိတ်ဝင်စားကြပါဘူးဒီလိုအင်းနီးချင်းဗီနင်္ဂကမှထောက်ခံအားပေးခြင်းမရှိတဲ့အင်အားစုကိုအဝေးနိုင်ငံတွေကပံ့ပိုးပေးဖို့ဆိုတာတိတ်မဖြစ်နိုင်ပါဘူးဒါပေမဲ့လက်နက်ထောက်ပံ့မပန့်ဆိုတာအပါအထားတပ်တမန်ရေးအရထောက်ခံမှုပုံမှုခိုင်မာမှုရှိတင်ပါတယ်မြန်မာရေးမှာဘလို့ပါဝင်ကူညီရမယ်ဆိုတာအနောက်နိုင်ငံတွေကအလေးနဲ့ထားပြီးပုံမှုစဉ်းစားသင့်တယ်လို့ထင်ပါတယ်
နောက်ထပ်ပြည်ရင်းအခြေအနေကိုလည်းကျွန်တော်လည်းမေးချင်ပါတယ်အခုတိုင်းရင်းသားအင်အားစုတွေပေါ့ EAO တွေကိုသူတို့ဘက်ပါအောင်ဆိုပြီးတော့နှစ်ဖက်လုံးကအပြိုင်ဆိုင်ကြိုးပမ်းနေရတာတွေ့ရပါတယ်စစ်ကောင်စီဘက်ကဆိုရင်ဝါကိုပြည်နယ်ပေးမယ်ပြောရင်းနဲ့ပြည်နယ်တွေကိုကိုပိုင်အုပ်ချုပ်ခွင့်ပိုးပေးမယ်ဖွဲ့စည်းပုံအောင်ပြင်မယ်ဆိုပြီးတော့လည်းမကြတိငါပြောတော့တာတွေ့ရပါတယ်ဒါဟာဘယ်အတိုင်းဓာတ်ဒီဆွဲဆောင်နိုင်မယ်လို့ထင်ပါတယ်တိုင်းရင်းသားတွေကို
Well, I think Miao Liang's peace process has been very ineffective.
Miao Liang ရင်းရင်းဖြစ်စဉ်အသိမထီအောင်နိုင်မှုလို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီမှာအယူဆအသင့်နဲ့စဉ်းစားမှုအသစ်တွေမတွေ့ရပါဘူး။သူ့ဘက်ကလုံဆောင်နိုင်မယ့်ကိစ္စတွေထဲမှာရင်းရင်းဖြစ်စဉ်ပေါ်အလေးနဲ့ရက်ခတ်နိုင်မယ်လည်းမရှိပါဘူး။တိုင်းသားအင်အားစုတွေကိုပြောရမယ်ဆိုရင်တော့သူတို့ဟာစစ်ကောင်စီဘက်ကိုပဲဖြစ်ဖြစ်တော်လိုင်းအင်အားစုတွေဘက်ကိုပဲဖြစ်ဖြစ်တင်းညွတ်နေတာမဟုတ်ဘူးဆိုတာကျွန်တော်တို့ရှင်းရှင်းလင်းလင်းသဘောပေါက်တယ်လို့ထင်ပါတယ်။ဒီ EU တွေအလုံးတင်းညွတ်နေတဲ့ဘက်ကတစ်ဖက်တည်းရှိပါတယ်အဲ့ဒါကတော့သူတို့ရဲ့အကျိုးစီးပွားပါပဲသူတို့နဲ့မြင်တဲ့သူတို့လူလူရဲ့အကျိုးစီးပွားပဲဖြစ်ပါတယ်သူတို့အကျိုးစီးပွားအတွက်တကယ်လွတ်ဆောင်ပေးမဲ့ဘက်ကိုပဲထောက်ခံနိုင်ပါတယ်ဒါအမြဲတမ်းရှိလာခဲ့တဲ့သဘောထားပ
ါအခုတော့ NUG ဘက်ကလည်းပဲ Federal ပြည်ထောင်စုကိစ္စကိုသိအလေးနဲ့ထားပြီးလှုပ်ဆောင်နေတာတွေ့ရပါတယ် NUCC ကဖွဲ့ပြီးတော့ Federal ပြည်ထောင်စုတည်ဆောက်ရေးအတွက် EAO တွေနဲ့လက်တွဲပြီးတော့ဆောင်ရွက်နေရဲဆိုတာကျွန်တော်သိနေရပါတယ်So အဲ့ဒါကတော့ဘယ်လောက်ထိဆွဲဆောင်နိုင်စွမ်းရှိမယ်ထင်ပါတယ်တိုင်းရင်းသားတွေ
Well it's not just a political problem right
there remain ငါနိုင်ငံရေးပြဿနာတစ်ခုလည်းမဟုတ်ပါဘူး EU တို့ဘက်ကတန်တရားတချို့စိုးရိမ်မှုတချို့ရှိနေပါတယ်ယုံကြည်မှုကင်းမဲ့နေပါသေးတယ် NUG ကတော့ဒီလိုမယုံကြည်မှုရောပါစေဖို့အတွက်အများကြီးလှုပ်ဆောင်ခဲ့ပါပြီလှုပ်ဆောင်နေပါတယ်ဒါပေမဲ့မလုံလောက်သေးပါဘူးနောက်တစ်ခုကဘယ်ဘက်ကနိုင်မလဲဆိုတော့ EU တွေဘက်ကရည်ရည်ပြတ်မမြင်ရသေးပါဘူးဆိုတော့ NUG အနေနဲ့တိုင်းရင်းသားတွေကိုထောက်ခံတဲ့အကြောင်းငငယ်ရရမူဝါဒအရာလုတ်ပြယုံနဲ့မပြီးပဲတိုက်ပွဲမှာအနိုင်ရမယ်အဲ့ဒီမူဝါဒတွေကိုလက်တွေ့အကောင့်ထဲဖော်နိုင်တယ်ဆိုတာကိုလည်းပြသနိုင်မှုလိုအပ်ပါတယ်ဒီကိစ္စမှာလည်း EU တွေကတန်တရားတွေရှိနေသေးပါအာဏာသိမ်းပြီးခုခံတိုက်ခိုက်မှုတွေစတင်တော့ကရတ္တပတ်အတွင်းမှာပဲအနိုင်ရတော့မလို့ယူဆမှုတွေရှိခဲ့ရင်ပဲ EU တွေကတော့ကြောက်အောင်မယ်လို့ပြောတာမျိုးကျွန်တော်ကြားခဲ့ရပါတယ်သူတို့ပိုသိပါတယ်သူတို့တွေ့ကြုံတွေလည်းအများကြီးရှိပါတယ်
တချို့ကတော့အခုမြန်မာနိုင်ငံအခြေအနေဟာဒေါ်အောင်ဆန်းစုကြည်ခေတ်လွန်ကိုစတင်ဝင်ရောက်နေပြီဖြစ်တယ်။ NUG ဟာလည်းအရင်က NLD မဟုတ်ဘူးလို့ပြောနေရပါတယ်။ဆိုတော့ EAO တွေကဒီ NLD အစိုးရပေါ်မှာအကြိုက်မတွေ့ခဲ့ဘူး၊ဘဝင်မကြခဲ့ဘူးဖြစ်ခဲ့တဲ့အခြေအနေဟာအခုပြောင်းလဲသွားနိုင်ကြအကြောင်းမရှိဘူးလား။
Well, this is where the trust gap originates, right? That many EAOs feel that the NLD government was not favorable to
their ဟုတ်ပါရဲ့ EU တွေနဲ့ NLD ကြားယုံကြည်မှုကွာချက်အဲ့ဒီတုန်းကစတင်ခဲ့ပါတယ် NLD ဆိုရာသူတို့တောင်းဆိုချက်သူတို့ခွင့်ရေးကိုအလေးမထားဘူးလို့တိုင်းရင်းသားတွေထင်ခဲ့ကြပါတယ် NLD ဟာဗမာမျိုးသားရေးလမ်းစဉ်နဲ့သာပုံနီးစပ်တာလို့ယူဆခဲ့ကြပါတယ်စစ်တပ်လည်းအလားတူပါပဲဗမာမထူးပါဘူးအခုတော့ NUG ဟာတိုင်းရင်းသားတွေကိုထိတ်တန့်ရလူအများအပြားမှာတာဝန်ပေးထားပါတယ်ဒါ NLD မူနဲ့လွန်စွာကွဲလဲတဲ့မူဝါဒဖြစ်ပါတယ်ဒါပေမဲ့ဒါဘလောက်မှန်ကန်တယ်လဲအန်ယူဂျီမှာအခုပြောထားတဲ့ဂရီစကားတွေကိုလက်တွေ့အကောင့်ထဲပေါ်လာနေတဲ့အခြေအနေရှိပါမလားဆိုတော့တိုင်းရင်းသားခေါင်းဆောင်တွေစောင့်ကြည့်ကြလိမ့်ဦးမယ်လို့ထင်ပါတယ်